ဟုတ်ကဲ့ထူးထူးဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့အရေးပြားမှာဖြစ်တဲ့ခရီးသွင်းဆွဲတာတမင်ဖြူဖြစ်တာလို့တချို့ပြောတဲ့ယောဂါကမြန်မာနိုင်ငံမှာဖြစ်တာများလား
မြန်မာနိုင်ငံမှာဖြစ်တာများတယ်လို့ပြောလို့ရတယ်ဘာဖြစ်လို့လဲဆိုတော့ဒီလူတရာမှာတဦးကနေနှစ်ဦးလုံးကြားလောက်ဖြစ်တယ်ပေါ့နော်ပြများတဲ့အရေးပြယောဂါတွေမှာလည်းဒီသင်းယောဂါပါပါတယ
်ဟုတ်ကဲ့ဆရာဒီယောဂါနဲ့ပတ်သက်ပြီးတော့အဓိကအရေးအကြီးဆုံးအချက်ဆိုရင်ဘာကိုထောက်ပြကြလဲ
အဓိကအရေးအကြီးဆုံးအချက်တွေမှာသူကကျန်တဲ့ယောဂါတွေနဲ့မတူတဲ့ဥစ္စာတစ်ချက်ရှိတယ်ဗျကျွန်တော်တို့မြန်မာလူမျိုးတွေကအသားညိုတဲ့လူမျိုးတွေများတဲ့အခါကျတော့အဲညိုနေတဲ့နေရာမှာအသားအရောင်မတူဘဲနဲ့ကွက်နေတဲ့အခါကျတော့တော်တော်ဒုက္ခရောက်တယ်ကြည့်ရလည်းမကောင်းဘူးအဲဒီမှာလူမျိုးရေးရဒုက္ခရောက်တာတွေခဏခဏတွေ့ရတယ်ဒီဖြူစင်းသမင်မျိုးကြောင့်အလုတ်ထွက်လိုက်ရတဲ့လူတွေအလုတ်ပြုတ်သွားတဲ့လူတွေအိမ်အောင်ကွဲသွားတဲ့လူတွေအဲဒီလူရဲ့ကလေးတွေကိုကျောင်းမှာကလေးရဲ့တငယ်ချင်းတွေအမေတွေကအဲဒီကလေးနဲ့အတူမစောဘူးလို့အဲ့လိုမျိုးခွဲကြတာတွေမျိုးစုံတွေ့ရတယ်နောက်တစ်ခါဖြစ်နေတဲ့လူကိုယ်တိုင်လည်းစိတ်ပြည့်စုံမှုရမ်းများတာကိုတွေ့ရတယ်တချို့ဆိုရင်တငိုတည်ရင်နဲ့ကိုခြေကမ်းမှာတချို့ဆိုရင်လည်းပုံမှန်အလုပ်ကိုမလုပ်နိုင်တော့အောင်ပဲစိတ်ပြည့်စုံမှုရမ်းများနေရတယ်တွေ့ရတယ်အဲ့ဒါတွေကတကယ်တကယ်တော့ဒီယောဂါကဘာမှမဆိုင်ဘူးလေကူးဆက်တာလည်းမဟုတ်ဘူးကြည့်လို့မကောင်းတာပဲရှိတာတကယ်တကယ်တော့ဒီလောက်မဖြစ်သင့်ဘူးအဲ့တော့ဒီယောဂါအကြောင်းနားလည်တဲ့အခါကျရင်ဒီလိုဝေဒနာရှင်တွေကိုပို့ပြီးဖိမနိုင်တယ်အဲ့မကောင်းတဲ့လူကြီးအကျိုးဆက်တွေရောသွားမယ်လို့အနည်းနဲ့များမျှော်လင့်ပါတယ်
ဟုတ်ကဲ့ဒီယောဂါကကူးဆက်တာမဟုတ်ဘူးဆိုတာကိုနားလည်နိုင်ဖို့ ਨੇ ဘယ်လိုမျိုးဒီယောဂါဘာကြောင့်ပေါ့နော်ဖြစ်ရတယ်ဆိုတာလေးကိုရှင်းပြပေးပါလား
လူရဲ့ပသားရည်လိုပဲခေါ်ရည်ပြားပဲခေါ်အယောင်ရှိတယ်အဲ့အယောင်တက်ကမလင်နင်လို့ခေါ်တဲ့ရည်ပြားယောင်ချေတက်ပေါ့အဲ့ရည်ပြားယောင်ချေတက်ကိုထုတ်ပြီးတဲ့ cell တွေကအကြောင်းတစ်ခုခုကြောင့်စီသွားရင်ဒါမှမဟုတ်ဗီဇချုပ်ရင်းမှုကြောင့်လည်းကောင်းကိုကနာယောဂါကုကံမှုစနေရရန်သူတို့မှားပြီးတော့ရောင်ကျဲဆဲလေးတွေကိုတိုင်ခတ်လိုက်ပြီးတော့ဖြည့်ဆည်းမိလို့ပဲ၎င်းတခြားကိုကနာယောဂါတစ်ခုခုပေါ့ဥမာလယ်ပင်မှာ thyroid အဖြစ်ကြီးတယ်ဆိုတဲ့ယောဂါတွေကြောင့်မလို့ဟော်မုန်းဓာတ်တွေပြောင်းလဲပြီးတော့ရောင်ကျဲဆဲတွေသေးသွားပြီးတော့၎င်းရောင်ချေတက်ကိုမထုတ်ပေးနိုင်တဲ့အခါမှာအရေးပြားမှာအရောင်ကမပေါ်လာတော့ဖြူဆက်လေးတွေဖြစ်လာတဲ့ဖြူကွက်တွေဖြစ်လာတယ
်ဟုတ်ကဲ့ဒီယောဂါကဘလို့လူတွေမှာရောဖြစ်တာများတာမျိုးရှိတယ်လေ
ဒီကူစင်းတမင်ဖြူကလေလူတိုင်းလိုဖြစ်နိုင်တယ်ဒါပေမဲ့ဖြစ်တဲ့လူရဲ့တဝက်ကြော်ကြော်လောက်ကအသက်20အောက်မှာစပြီးတော့ဖြစ်လိမ့်ရှိတယ်နောက်ရိုးရိုးအရာလိုက်တာလည်းငါးပုံတစ်ပုံလောက်မှာရှိတယ်
ဟုတ်ကဲ့ဒီယောဂါကကာကွယ်နိုင်တဲ့အနေအထားရောရှိလား
တခုတစ်လုံးနဲ့ရှင်းရှင်းပြောရရင်တော့ဖြူစင်းမပြအောင်ကာကွယ်လို့တော့မရဘူးကာကွယ်လို့မရဘူးဆိုပေမဲ့ဥမာခုနပြောသလိုဒီမျိုးမျိုးမှာပြုစင်းရှိတဲ့လူတွေဆိုရင်တော့ကိုယ်ခန္ဓာမှာနည်းနည်းအယောင်ဖြော့တာမျိုးပေါ်လာတယ်နည်းနည်းသတိထားမိရဆိုရင်တော့မင်းများတက်ကြောင်းတဲ့လူနဲ့အရင်ပြပြီးတော့ကာကွယ်တာတို့ဆေးလိမ့်တာတို့ဘာလို့နဲ့အရင်ကြိုပြီးတော့လုပ်လို့ရတာပေါ့နောက်တစ်ခါခုနပြောတဲ့ thyroid အကျိယောဂါရှိတဲ့လူတွေဆိုရင်လည်းပြုစက်လေးတွေပေါ်လာရင်ခရူးစင်းမှာတွဲဖြစ်နိုင်တဲ့အတွေ့အကြုံစောစောစီးအော်မုန်းဆရာအောင်နဲ့ရေပြားဆရာအောင်တွဲပြီးကုသတာမျိုးလုပ်လို့ရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစောစောသိနိုင်အောင်ဆရာခုနပြောတဲ့ဒီအဖြူဇက်လေးတွေပေါ်လာတာအပြင်တခြားရောစောင့်ကြည့်တဲ့လက္ခဏာတွေရှိလား
ဒီလူကခန္ဓာကိုယ်ဘယ်လိုနေရာမျိုးမျိုးဖြစ်နိုင်တယ်အဲဒါနဲ့အထူးသဖြင့်ညနာတို့နှာခမ်းတဝိုက်တို့လက်မောင်းတို့လက်ခွာတို့ခြေထောက်တို့လင်းအင်္ဂါတို့နေရာမျိုးတွေမှာအများဆုံးဖြစ်တယ်ဗျအဲဘယ်လိုစဖြစ်တာလဲဆိုရင်ဖြစ်ပွားပုံကတော့တူးနဲ့တူးမတူးတချို့လေးဆိုရင်အဖြူဆက်လေးတွေပေါ်လာတယ်တချို့လူတွေမှာဆိုရင်နှုတ်နှဲ့အောင်အဖြူကွက်လေးတွေဖြူဆုဆုအယောင်တွေပေါ်လာတယ်အသားညိုတဲ့လူတွေမှာဆိုပို့ပြီးတော့သိတာတယ်စပေါ်လာတဲ့အချိန်ကနေပြီးတော့သူကရက်ပိုင်းလပိုင်းအတွင်းမှာဖြည်းဖြည်းနဲ့ပို့သိတာလာပြီးဒီကုလုံးဆုဆုပြူသွားတဲ့အထိလည်းဖြစ်နိုင်တယ်တချို့ကြတော့လည်းဒီအဖြူကွက်တကွက်နှစ်ကွက်လောက်ပဲပေါ်ပြီးနှစ်နှစ်ချီလားနှစ်ချီပြီးတော့ဒီတိုင်းပဲရှိနေတတ်ပြန်တယ်နောက်ကလေးတွေမှာကြတော့လည်းဖြစ်တတ်သေးတယ်တချို့လူလန်သားလောက်နဲ့တော့ဖြစ်တာလေးတွေရှိတယ်ကံကလေးလေးမှာဆိုရင်တော့မျက်နှာဆိုရင်မျက်နှာလက်မောင်းဆိုရင်လက်မောင်းသက်သက်တခြားနေရာမပြောင်းမနေခြေထောက်ဆိုရင်လည်းခြေထောက်စပြီးတော့အပိုင်းလိုက်ပြီးဖြစ်တာမျိုးလည်းရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလက္ခဏာတွေပေါ်လာပြီဆိုလို့ရှိရင်အမြဲဆုံးကုသမှုခံယူတဲ့နေရာမှာကုသမှုအနေထားကဘယ်လိုရှိလဲ
ယောဂအတိန်နဲ့ဒီဖြစ်တဲ့လူပေါ်မှာမူတည်ပြီးတော့တူးနဲ့တူကုသမှုကအနည်းနဲ့များကွာခြားနိုင်တယ်တချို့ကျတော့လုံးဝပျောက်သွားတာလည်းရှိသလိုနည်းနည်းပဲပျောက်တဲ့လူလည်းရှိတယ်တချို့ကြတော့ကုနေပေမဲ့လည်းဆက်ပြီးတော့ဖြူနေတဲ့လူတွေရှိတယ်။ဒါပေမဲ့ feature view တစ်စိုက်စနေတစ်စိုက်ကုသမယ်ဆိုရင်တော့လူများစုကတော့လေအနည်းနဲ့များတိုးတက်မှုရှိပါတယ်။ပြီးရင်လည်းကုရင်လည်းတစ်ပတ်နှစ်ပတ်နဲ့တော့မရဘူး။နှင်းနှင်းချီပြီးသေးကြီးကုဖို့လိုတယ်ဗျ။အဲ့တော့ပထမဆုံးကတော့ဖြူစင်းကနေလောင်ရတယ်၊ယောဂပွားရတယ်။ကာကွယ်မှုမရှိတဲ့အခါမှာရေပြားကင်ဆာဖြစ်နိုင်ကြတယ်။တဖြည်းဖြည်းနဲ့ပိုများလာ။ဒါကြောင့်မို့လို့နေအောင်ကြည်စံကာကွယ်ပေးဖို့အရန်ကြီးကြည့်တယ်။နေအောင်ကြီးကာကွယ်တဲ့ဓာတ်ပေါ့နော် SPF 30နဲ့အထက်နေကာခရင်တွေလိုရှင်းနေအမြဲလိမ့်ဖို့လိုတယ်နောက်တစ်ခါနေပူတဲ့အချိန်ပြင်ထွက်တာကိုလည်းတန်းနိုင်သမျှရှောင်သင့်တယ် နောက်ထိခိုက်ဒဏ်ရာရရင်လည်းရေရားရောင်းချက်ဆေးလေးတွေအလိုလိုတည်ကုန်ပြီးတော့ပို့ပြီးတော့ဖြူရတဲ့အတွက်ထိခိုက်ဒဏ်ရာရမှုကိုလည်းချောင်းသိမ့်တယ်။နောက်ထပ်ကုသမှုအနေနဲ့ကတော့ရောင်းချက်ဓာတ်ကိုပြန်ထွက်စေတဲ့မယ်လနိုဆိုင်းလိင်ဆေးအနေနဲ့လည်းရတယ်၊တောက်ဆေးအနေနဲ့လည်းရတယ်။အဲ့ဒါနဲ့အဓိကထားပြီးကျွန်တော်တို့ကုသကြတယ်။တခါစတီရိုက်လို့ခေါ်တဲ့ကော်တီဆိုလိင်ဆေးတောက်ဆေးလေးတွေကိုလည်းသုံးသပ်တယ်နော်မလင်နိုဆိုင်းဆိုတဲ့ဆေးကိုတောက်ပြီးတော့ကန်းလွန်ရောင်ကြီးတစ်မျိုးမိကြောင်းနဲ့ဆက်ရှိတယ်အဲဒီဆက်နဲ့ပြရတဲ့ပူပါဆိုတဲ့ကုသမှုလည်းရှိတယ်အခုနောက်ပိုင်းဘဝကြီးမှလည်းအခုရနေပါပြီ examiner ဆိုတဲ့ laser ဆက်တစ်မျိုးပေါ့အဲဒီအဖြူကွက်လေးတွေကို laser ဆက်နေပေါ့တစ်ပတ်တစ်ခါသို့မဟုတ်တစ်ပတ်နှစ်ချိန်လောက် laser ပြည့်ရတယ်ပြည့်ရင်အရောင်တက်လေးတွေပြန်ထွက်လာအောင်ဆော့ပြီးတာပေါ့နောက်ဆုံးအနေနဲ့တော့အသားကောင်းကနေပြီးတော့ရောင်ချဲဆဲလေးတွေကိုချစ်ယူတန့်စင်ပြီးတော့အဲအဖြူခွက်နေရာမှာကောက်ဆိုင်တလို့ပြန်ဆိုင်တဲ့နီလန်လေးရှိတယ်
ဟုတ်ကဲ့ခီဦးတင်ယောဂနဲ့ပတ်သက်ပြီးတော့တခြားအရေးကြီးတဲ့ချက်ကော
တော်များများမေးတာလीအစားအသောက်ချောင်မှုလိုသလားဆိုပြီးတော့အစားအသောက်ချောင်ဖြစ်တာမဟုတ်လို့အစားချောင်မှုလိုပါဘူးနောက်တချို့ဒီမှာလောက်ကြတာများတာလीကျိမ့်မှန်ရွက်တွေကိုကြိတ်ပြီးထောင်းပြီးတော့အရေးညစ်တယ်တို့မဟုတ်လင်းလင်းဆုပ်ပြီးတော့အဲအကွက်တွေကိုလိမ့်တတ်ကြတယ်အဲတော့ရွက်ဆိုတာစီးတွေပါတယ်မတန့်ချင်းမှုတွေရှိတယ်အဲ့ဒါတွေကဖြူခွက်ကိုလောင်ပြီးတော့ယောဂပူဆိုးနေတတ်တယ်။နောက်ဒီတဲ့ပူအရေးကြီးတာအခုလောလောဆယ်အပြင်မှာကုကြရတဲ့အထက်မှာအာဆင်နစ်ပါတဲ့ဆီးလုံးနေနဲ့ကုတာတွေတော်တော်ခက်စားတာ။အဲ့အာဆင်နစ်ကဘီးသွေးဆူကျိုးအနေနဲ့အသားယိုနေတယ်။အဲ့တော့အဖြူခွက်ကနေလာတဲ့အခါကျတော့ယောဂရှင်ကအဲ့ဒါကိုကြိုက်တယ်။ဒါပေမဲ့ကြာလာရင်အဲ့အာဆင်နစ်တွေကကိုယ်ခန္ဓာတွေကမထွက်တော့ဘူး။ပြင်ပေါင်းများစွာကြာတဲ့အခါမှာအာဆင်နစ်အစိမ့်တင်ပြီးတော့ရေပြားမှာအတ္တမဘူးတွေဖြစ်တာတွေ၊ရေပြားကင်ဆာဖြစ်တာတွေ၊အာယုံကြောယောဂဖြစ်တာတွေနောက်ပိုင်းကျရင်တွေးကြောင်ရနိုင်တယ်။ဒါကြောင့်အာဆင်နစ်ကိုလုံးဝရှောင်ရင်တင်တယ်
။ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ဆရာ။